Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်။
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်မှာထူးခြားတဲ့သတင်းတွေကတော့ Belgian Anabain တွေကတနင်္လာနေ့မှာနိုင်ငံရဲ့မြို့တော်လုံခြုံရေးသတိပေးမှုအမြင့်ဆုံးအဆင့်မှာဆက်လက်ပြီးတော့ထားရှိလိုက်ပါတယ်ဖမ်းဆီးထားတဲ့ Washington Post သတင်းတော့ကိုတူလီယိုလုံမှုနဲ့အီရန်ကကာလဖော်ပြမထားတဲ့ထောင်ဒဏ်ချမှတ်လိုက်တယ်လို့ပြောပါတယ်ဖကန်ကြောက်စိမ်းတူဖော်ရေးလုပ်ငန်းမြေစာပုံကြီးပျို့ချလို့တည်ဆုံးနေတာအခုဆိုရင်150ဝန်းကျင်ရှိနေပြီလို့သိရပါတယ်အဲလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားပေါင်းတဲ့သူကြီးညာပေးမှဖြစ်ပါတယ်ခင်ဗျာ
โอเคป่ะဒီနေ့နားဆင်ရမယ့်သတင်းလွှာရည်တွေမှာဆိုရင်တော့
I'd like to thank you for your leadership and your friendship and also for steering Myanmar through its transition become
ဒါကတော့မနေ့ကအာဆီယံထိပ်သီးညီလာခံပိတ်ပွဲအခမ်းအနားမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကမြန်မာဝန်ကြီးချုပ်ဦးသိန်းစိန်ကိုချီးကျူးပြောကြားသွားခဲ့တာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါ့အပြင်ဖားကန့်မြို့နယ်မှာမြေပြိုကျပြီးလူရာနဲ့ချီသေးဆုံးရတဲ့အကြောင်းနောက်ဆုံးရသတင်းတွေကိုလည်းကြားရမှာပါဒီအကြောင်းတွေအပြင်မြန်မာဒီမိုကရေစီရဲ့ဆွနေကန်းမြန်မာပြည်ကပေးစာအစီအစဉ်နဲ့ဦးစီသူအောင်မြင့်ပြည်တွင်းသတင်းသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းအခုမနက်မှနားဆင်ရဖို့ရှိပါတယ်ခင်ဗျာဒါတွေကိုအလှန်ပေးခင်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ရှားပေါင်တို့ကကြီးညာပေးပါမယ်ခင်ဗျာ
Belgian Anabain ကတနင်္လာနေ့မှာနိုင်ငံရဲ့မြို့တော်အတွင်းလုံခြုံရေးသတိပေးမှုအမြင့်ဆုံးအဆင့်ဆက်ပြီးတော့ထားရှိလိုက်ပါတယ်ဆိုရင်ရပြီဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်ခံနိုင်ရတဲ့ချင်းချောက်မှုတွေကြောင့်ကျောင်းတွေကိုပိတ်ထားလိုက်တယ်လို့တနင်္လာနေ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကျင်းပပြီးချိန်မှာဝန်ကြီးချုပ် Charles Michel ကပြောဆိုလိုက်တာပါတိုင်းပြည်ရဲ့ချားနေရဒေတာတွေကိုတော့ချင်းချောက်ခံရမှုအဆင့်၄ဆင့်ရှိတဲ့အနေနဲ့နံပါတ်3အဆင့်မှာထားရှိထားပါတယ်။မကြသေးခင်ကပြင်သစ်နိုင်ငံ Paris မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုနဲ့ဆက်ဆက်နေတဲ့တန်စီရရှိသူတော်တော်များများကို Belgium လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ထိတ်တန့်အရာရှိတဦးကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ Brussels မြို့တော် De Wijk ကိုပိတ်ဆို့ထားပြီးတော့လက်နက်ကင်တပ်ဖွဲ့ဝင်အများပြားကင်းလှည့်နေကြပါတယ်။မြို့တော်ရဲ့မြေအောက်ယထာလန်ဆက်သွယ်ရေးကိုလည်းတနင်္လာနေ့မှာဆက်လက်ပြီးပိတ်ထားလိုက်ပါတယ်။ပြင်သစ်နိုင်ငံ Paris မြို့တော်မှာလူပေါင်း130တေချေခဲ့ရတဲ့ဘုံဖောက်ခွဲမှုတွေပြစ်ခတ်တိုက်ခတ်မှုတွေကိုကြိုးကန်စီစဉ်ခဲ့သူလို့တန်တရားရှိတဲ့ Sala Edipslan ဟာတိုက်ခတ်မှုတွေဖြစ်ပွားပြီးပြီးချင်း Belgium နိုင်ငံဘက်ကိုဝင်ရောက်ခဲ့တယ်လို့ယုံကြည်ရပြီးတော့သူနဲ့အတူ IS Islamic ဆေးသွေးကြွတွေကလုဆောင်ခဲ့တာပါလို့ကြေညာထားတဲ့ November 23ရက်တိုက်ခတ်မှုနဲ့ဆက်နွယ်သူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေနေပါတယ် Belgium ပြည်ထောင်စုဝန်ကြီးကပြည်ထောင်စုဝန်ကြီးဖြစ်တဲ့ဂျမ်ဂျမ်ဘွန်ကပြောဆိုပါတယ်လက်နက်တွေဖောက်ခွဲရေးပစ္စည်းတွေကင်ဆောင်ထားတဲ့တီးခြားအုပ်စုတွေကလည်းမြို့တော်ရဲ့နေရာတနေရာမဟုတ်တချို့တနေရာကိုတိုက်ခိုက်နိုင်ခြေရှိတယ်လို့ဘယ်လ်ဂျမ်ဝန်ကြီးချုပ်ကပြောဆိုပါတယ
်တောက်တာနယ်ကမာလီနိုင်ငံမြို့တော်ဘာမာကိုဟိုတယ်တစ်ခုမှာဂျီဟာသမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း19ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတင်ပြရှိသူ3ဦးထက်မနည်းကိုမာလီအာဏာပိုင်တွေကတနင်္ဂနွေနေ့မှာလိုက်လံစုံစမ်းမှုတွေလှုပ်ဆောင်နေပါတယ်ရာဒီဆန်ဟိုတယ်တိုက်ခိုက်မှုတွင်မှာပဲတည်ဆုံးခဲ့တဲ့တနတ်သမားနှစ်ဦးဟာရိုက်ဖက်သနခဲယန်းကြီးများပြားနဲ့ပောက်ခွဲရေးပစ္စည်းတွေအသုံးပြုခဲ့တယ်လို့စစ်တပ်အရာရှိတူကဆိုပါတယ်ခုနှစ်နာရီကျော်ကြာမြင့်တဲ့ဟိုတယ်အမှုကျန်းဝင်စီးမှုအတွင်းတက်တေထောက်ထားအများပြားရှာဖွေတွေ့ရှိခဲ့တယ်လို့ဒိဋ္ဌာနဲ့ပတ်သက်ပြီးဖြစ်နိုင်ခြေရှိတဲ့တက်တေခံအထောက်ထားတွေကိုလည်းစုံစမ်းစစ်ဆေးရေးသမားတွေကလိုက်လံစုံစမ်းမှုတွေလှုပ်ဆောင်နေတယ်လို့တာဝန်ရှိရဲတူကဆိုပါတယ်ဒီဟိုတယ်တိုက်ခိုက်မှုဟာပြီးခဲ့တဲ့ဇွန်လတုန်းကအစိုးရနဲ့ငြိမ်းချမ်းရေးလက်မှတ်ရေးထိုးတဲ့ကိစ္စကိုလမ်းလွဲသွားအောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့မြောက်ပိုင်းကမာလီခွဲထွက်ရေးလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တဦးကပြောပါရယ်ဂတိကဝတ်စာချုပ်ကောင်းထဲပေါ်ဖို့အတွက်စီးဝေးလှုပ်ဖို့ပြင်ဆင်နေချိန်မှာပဲဒီဟိုတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါရယ်အာဖရိကနောက်ဘက်မှာခြေစိုက်တဲ့အယ်ကာအီဒါအဖွဲ့နဲ့အယ်ကာအီဒါအဖွဲ့နဲ့ဆက်နွယ်တဲ့အဖွဲ့တို့ကတော့ဒီပစ်ခတ်တိုက်ခိုက်မှုဟာသူတို့ရဲ့ပူးရဲဆောင်လှုပ်ဆောင်မှုဖြစ်တယ်လို့ဝန်ခံပြောဆိုထားပါရယ်ရှင်
ဖန်စီထင်းသိမ်းခံထားရတဲ့ Washington Post သတင်းစာရဲ့သတင်းတောက် Jason Rezaian အပေါ်တူလျော်လုံမှုနဲ့ပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပြီးတဲ့နောက်ပြစ်မှုထင်ရှားတယ်ဆိုပြီးတော့ကာလဖော်ပြထားခြင်းမရှိတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်နိုင်ငံကတနင်္ဂနွေနေ့မှာပြောဆိုပါတယ်အခုလိုထောင်ဒဏ်အပြစ်ပေးလိုက်ကြောင်းနိုင်ငံပိုင်ရုပ်သံ website ကနေအီရန်နိုင်ငံရဲ့ဥပဒေရေးရာပြောခွင့်ရှိသူ Golan Hussein Mousani Achihi ကကြေညာလိုက်ပါလား ဒါပေမဲ့ဒါဟာအပြီးတံမဟုတ်သေးဘူးလို့လည်းသူကပြောပါတယ်ထောင်နှံအချိန်ကာလဘလောက်ဖြစ်တယ်ဆိုတာကိုလည်းသူကပြောဆိုခြင်းမရှိပါဘူးရဇီယန်ရဲ့ရှေ့နေဖြစ်တဲ့လိုင်လာအရှန်ကတော့အခုလိုပြစ်ဒဏ်စီရင်ချက်ချလိုက်တာနဲ့ပတ်သက်ပြီးတော့သူမထံကိုဘာမှအတိပေးတာမျိုးမရှိဘူးလို့ပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့အဲ့ဒီလိုချမှတ်လိုက်တဲ့စီရင်ချက်ကိုပယ်ဖျက်ပြီးတော့ဂျေဆင်ကိုသူ့ရဲ့မိသားစုထံပြန်နိုင်ရေးအတွက်ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်ဒါအပြင်အီရန်နိုင်ငံမှာအဖမ်းခံထားရတဲ့တခြားအမေရိကန်နိုင်ငံသား၂ယောက်ကိုလည်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ
်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့အနေနဲ့အကြမ်းဖက်မှုဝါဒတိုက်ခိုက်ချေမုံရမှာပူရဲဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းပြောကြားလိုက်ပါတယ်။လာမယ့်နှစ်အစောပိုင်းကျရင်လည်းအကြမ်းဖက်မှုနဲ့အဆွန်ရောက်ရေးဝါဒတွေကိုတိုက်ဖျက်ဖို့အတွက်ပြည်စုံလုံလောက်တဲ့အစီအစဉ်တစ်ခုကိုထုတ်ဖော်သွားမယ်လို့လည်းဘန်ကီမွန်ကပြောပါတယ်။ပဲရစ်မြို့နယ်ရုရှားလေရင်တိုက်ခိုက်ခံရပြီးနောက်ပိုင်းမှာပဲ IS စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်ချေမုံရမှာနိုင်ငံအလုံးကနေပူးပေါင်းပါဝင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားဝန်ကြီးချုပ်ဒမီထရီမက်ဒရစ်တို့ကတီးခြားစီတောင်းဆိုခဲ့ကြပါတယ်။ဒီနှစ်ဖက်ရန်သူတွေကိုတိုက်ခိုက်ချေမုန်းရမှာအမေရိကန်နဲ့ရုရှားတို့ကိုအားကိုးကြောင်းနဲ့အကြမ်းဖက်မှုပူးပေါင်းတိုက်ဖျက်ရေးမဟာဗျူဟာနီလန်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့အဖွဲ့ဝင်တွေရဲ့အမြင်သဘောထားတွေကိုရယူနေကြောင်းလည်းဘန်ကီမူကပြောပါတယ်ရှင
် VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတင်းနေလာနေမယ့်ခင်နိုင်ငံကနဲ့မြန်မာသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဖားကတ်မြို့မှာကြောက်စိန်2ဖော်ရေးလုပ်ငန်းကထွက်လာတဲ့မြေစာပုံကြီးပျို့ကျတဲ့အတွက်ရောက်သေဆုံးတဲ့သူဦးရေဟာအခုဆိုလို့ရှိရင်150ဝန်းကျင်ဖြစ်နေပြီးတော့တည်ဆုံးသူအကြီးအတွက်လည်းဒီထက်ပိုးပြီးတော့များလာနိုင်တယ်လို့ဒေသခံစောင့်ကြည့်လေ့လာနေသူတွေကခန့်မှန်းကြပါတယ်။နိုဝင်ဘာလ21ရက်မနေ့3နာရီခွဲလောက်မှာကချင်ပြည်နယ်ဖက်ကတ်မြို့နယ်စံခတ်ကူကျေးရွာအနီးကြောက်စိန်လုပ်ငန်းခွင်ကနေစွန့်ပစ်ထားတဲ့မြေစာပုံကနေကျတဲ့မြေစာပုံမှာရေမစေးကြောက်တွေလာရောက်ရှာဖွေနေသူတွေရဲ့ယာယီအင်ဂျီခန့်မှန်းချက်80လောက်မြေမြုပ်သွားခဲ့ပြီးတော့မြေပြိုကျမှုတွင်လူပေါင်းရာနဲ့ချီပြီးတော့ပျောက်ဆုံးနေစေလည်းဖြစ်ပါတယ်။ကျောက်စိန်2ဖော်ရီလုပ်ငန်းကထွက်လာတဲ့မြေစာတွေကိုစနစ်တကျစွန့်မပစ်တာအာနာဘိုင်တွေဘက်ကလည်းလူတွေရဲ့အသက်အန္တရာယ်ကင်းဝေးအောင်အကာအကွယ်ပေးရေးအစီအစဉ်တွေလှုပ်ဆောင်ပေးထားခြင်းမရှိဘူးလို့ဖားကတ်ဒေသခံတွေကပြောဆိုပါတယ်။စံခတ်ကူကျေးရွာနီးမှာအခုလိုမြေစာပုံပျို့ကျပြီးတော့မိုက်ကျဲမော်ကထွက်လာတဲ့မြေစာတွေဖြစ်ပြီးလျံလန်းခေါ်တစ်သုံးလုံးကုမ္ပဏီကလာပုံထားတာဖြစ်တယ်လို့လည်းသိရပါတယ်။မြေစာပုံရဲ့တောင်ချီအောက်မှာကြောက်ရှာဖွေရေးဗျံကျလုတ်ကင်နေသူတွေကတဲအလုံးပေါင်း100လောက်ရှိပြီးတော့တဲတလုံးမှာလူအနည်းဆုံး3ဦးလောက်နေထိုင်ကြတယ်လို့ဒေသခံတွေကပြောပါတယ်။မြေစာပုံပျို့ကျတဲ့အကြောင်းရင်းကတော့ကုမ္ပဏီတွေကအခုလိုပွင့်လင်းရာသီမှာမိုးရာသီဒရင်လုံးကျင်းထဲမှာရှိနေတဲ့ရွှေမြေစာတွေကိုကော်ထုတ်ပြီးတော့မြေစာအမာတွေအပေါ်ကတင်းတဲ့အခါမှာအပေါ်ကမြေစာတွေကအောက်မှာရှိတဲ့မြေစာအောက်ပိုင်းကိုရောက်သွားပြီးတော့ပျို့ကျသွားတာဖြစ်တယ်လို့ဒေသခံသတင်းတောက်က VOA ကိုရှင်းပြပါတယ်။
အရှိတောင်အရှနိုင်ငံများအသင်းအာဆီယံ10နိုင်ငံခေါင်းဆောင်တွေဟာစီးပွားရေးနိုင်ငံရေးလုံခြုံရေးနဲ့ယဉ်ကျေးမှုဆန်ရတူရင်သဘောတူညီချက်တစ်ခုကိုတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။စုစုပေါင်းထုတ်ကုန်ပမာဏဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိမဲ့လူဦးရေ625သန်းနေထိုင်တဲ့ဒေသအတွင်းမှာယင်းနည်းတွေနဲ့ကုန်သွယ်ရေးလွတ်လပ်စွာစီးဆင်းမှုကိုခွင့်ပြုလိုက်တဲ့အာဆီယံစီးပွားရေးအသိုက်အဝန်းကိုကွာလာလမ်ပူးကျင်းပကျန်တဲ့အတူထူထောင်လိုက်တာဖြစ်ပါတယ်ဒီအမြင်သဘောထားကိုစတင်ဆိုပြုလာကြတဲ့ကစပြီးနေပေါင်းများစွာနောက်ပိုင်းတရားမြင်မှုဟာသမိုင်းမတိုင်ထူနိုင်တဲ့အောင်မြင်မှုတစ်ခုလို့အာဆီယံအလက်ကြားဥက္ကဋ္ဌမလေးရှားဝန်ကြီးချုပ်နဂျစ်ရဇပ်ကဆိုပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုဒီမိုကရက်တစ်နိုင်ငံသစ်ဖြစ်လာအောင်တိုင်းပြည်အတွင်းကူးပြောင်းရေးလှုပ်ဆောင်ခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ကိုလည်းကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ကပြောပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဩဇာကြီးတဲ့အတိုက်ခံခေါင်းဆောင်နှစ်ဦးကို1982ခုနှစ်ပါကစ္စတန်လက်အောက်ကနေလွတ်လပ်ရရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းစစ်ရာဇဝဲမှုပြစ်မှုတွေကျူးလွန်ခဲ့တဲ့အတွက်ကွပ်မျက်လိုက်ပြီးဖြစ်ပါတယ်။ BNP ပါတီရဲ့ခေါင်းဆောင်ဆလာဟူဒင်ဂေါတာချန်ဒဝီနဲ့ဂျမအစ္စလမ်ပါတီအတွင်းမှုချုပ်ဖြစ်တဲ့အလီအာရှန်မူဟာမက်မူဂျာဟစ်တို့ကိုစနေနေ့မှာကွပ်မျက်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကိုစုလိုက်ပြုံးလိုက်တပ်ဖြတ်မှုမရေမှုနှိမ့်ဆက်ညှဉ်းပန်းမှုစတာတွေနဲ့2013ခုနှစ်တုန်းကချမှတ်ထားတဲ့တေတံကိုဗိုလ်ထုနေမှာအထွတ်တော်ကအတည်ပြုလိုက်ပေးတာဖြစ်တာပါခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့ရှာပေါင်တို့ကကြေညာပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစီ။အာဆီယံ10နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြတဲ့25ချိန်မြောက်ထိပ်သီးညီလာခံကြီးကိုတနင်္လာနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာပြီးဆုံးသွားခဲ့ပါပြီ။ဒီထိပ်သီးညီလာခံမှာအာဆီယံစည်းလုံးညီညွတ်တဲ့စီးပွားရေးအတိုက်အဝန်တရက်ကိုတရားဝင်ဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ရွေးကောက်ပွဲအောင်မြင်ကျင်းပနိုင်ခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ကိုလည်းချီးကျူးခဲ့ကြပါတယ်။အပြည့်အစုံကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ခင်ဗျာ။
မလေးရှားနိုင်ငံကတာဝန်ယူကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကြီးတင်းနေနေ့ကပြီးဆုံးခဲ့ရမှာအာဆီယံစီးပွားရေးအတိုက်အဝန် AEC ကိုထူထောင်ဖို့ရှင်းနစ်ကြာကြိုးပမ်းရမှာရလဒ်တစ်ခုပေါ်ထွက်လာတာတွေ့ရပါတယ်။အာရှမှာစီးပွားရေးအင်အားကြီးတရုတ်နဲ့အိန္ဒိယတို့ကိုရှင်ပြိုင်ဖို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမတူကွဲပြားတဲ့စီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေပိုမိုတဟဇဒဖြစ်ဖို့လည်းရည်ရွယ်ခဲ့တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကထိပ်သီးညီလာခံနောက်ဆုံးနေ့ပြောကြားတဲ့မိကွန်းမှာ
Our aim is to build an outward looking community.
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတာဝန်သိပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မဲ့တိုးတက်တဲ့လူအဖွဲ့အစည်းတရဖန်တီးရေးပါပဲ။ခံနိုင်ရည်ရှိပြီးငြင်းငြမ်းလုံခြုံတဲ့အပြင်ကိုယ်နိုင်ငံသားတွေရဲ့လူအပ်မှုတွေကိုလည်းဖြည့်ဆည်းပေးဖို့ဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုတရားမျှတမှုသီးခံမှုနဲ့အစိုးမရောက်တဲ့ခံစားချက်တွေကိုထွေးပိုက်နိုင်ဖို့ဖြစ်ပါတယ်
။ဒီသမိုင်းတွင်အာဆီယံစီးပွားရေးအတိုင်ဝမ်သဘောတူညီမှုကိုမြန်မာသမ္မတဦးသိန်းစိန်ပါဝင်အာဆီယံခေါင်းဆောင်10ဦးတို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။စုစုပေါင်းထုတ်ကုန်ဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိတဲ့လူဦးရေ625သန်းနေထိုင်တဲ့အရှိတောင်အာရှဒေသအတွင်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးလွတ်လပ်စွာစီးဆင်းစေဖို့လည်းရည်ရွယ်တာဖြစ်ပါတယ်။ညီလာခံပြည်ပြောကြတဲ့မိကုံးရဲ့ညီကုံးမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကမြန်မာသမ္မတဦးသိန်းစိန်အနေနဲ့ဒီမိုကရေစီမြန်မာနိုင်ငံအစ်ကိုဥတီဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းခုလိုချီးကျူးလိုက်ပါတယ
် I'd like to thank you for your leadership and your friendship and also for steering Myanmar through its transition to become
အဆွေတော်ရဲ့ခေါင်းဆောင်မှုအပြင်ဒီမိုကရေစီမြန်မာနိုင်ငံတော်တည်ဖြစ်လာဖို့အတွက်ဥဆောင်ခဲ့မှုတည်းချီးကျူးပါတယ်။နိုင်ငံအတွက်မှန်ကန်တဲ့လုပ်ရဖြစ်တယ်ဆိုတဲ့ခိုင်မာတဲ့ခံယူချက်နဲ့ယုံကြည်ချက်နဲ့လှုပ်ဆောင်ခဲ့တာကိုတွေ့ရပါတယ်။အကဲဆတ်မှုတွေရှိနေပေမဲ့လည်းအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။နိုင်ငံတကာလူအဖွဲ့အစည်းကြီးမှဝင်ဆက်နိုင်တဲ့မြန်မာနိုင်ငံတော်အသစ်ကိုကိုယ့်နိုင်ငံအတွက်ရောအာဆီယံအတွက်ပါဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းကျေးဇူးတင်ပါတယ်။
ချီနေမှာပဲအာဆီယံထိပ်သီးညီလာခံမှာတက်ရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းမြန်မာသမ္မတဦးသိန်းစိန်နဲ့သူတွေ့ဆုံခဲ့တဲ့အကြောင်းနဲ့အောင်မြင်စွာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေလည်းသမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးတဲ့အကြောင်းသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် Myanmar has just peacefully conducted historic elections on November 8th
အဝင်ရွေးကောက်ပွဲကြီးကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားအားလုံးကိုကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပြီးပါပြီ။ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့သူတွေများပြားတာအပြင်ငြိမ်းချမ်းစွာမဲပေးနိုင်ခဲ့တဲ့အခြေအနေအတွက်ခေါင်းဆောင်နိုင်မှုကိုဂုဏ်ပြုပါရစေ။အာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်မှုဟာလည်းဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတစ်ရပ်ကိုပြသရောက်ပါရစေ။ရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင်သင့်ရှိနေပါလေ။
ကွာလာလမ်ပါမြို့တော်မှာအမေရိကန်သမ္မတဘရက်ဥပါမလေးအမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ခဲ့ပြီးမြန်မာသမ္မတဦးသိန်းစိန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ Facebook မှာဖော်ပြထားတာတွေ့ရပါတယ်။ဒါပြင်အာဆီယံညီလာခံဘေးပတ်မှာလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဦးသိန်းစိန်ဟာခိတတွေ့ဆုံခဲ့ပြီးတမိုင်းတင်ရွေးကောက်ပွဲကိုငြင်းချမ်းစွာအောင်အောင်မြင်မြင်ကျင်းပပေးနိုင်ခဲ့တဲ့အတွက်ဂျပန်ဝန်ကြီးချုပ်ကချီးကျူးခဲ့တဲ့အပြင်ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးစီးတဲ့ NLD ပါတီကိုအာဏာချောချောမွေ့မွေ့လွှဲပြောင်းနိုင်ရေးအတွက်မြန်မာအစိုးရကိုကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းလေးကြိုတိုသတင်းမှာဖော်ပြထားတာတွေ့ရပါတယ်ရှင်
ဒေါ်လာလတ်တင်ပြသွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဖားကတ်မြို့မှာကြောက်စိမ်းတူဖို့ရေးလုပ်ငန်းကထွက်လာတဲ့မြေစာပုံကြီးပြိုကျလို့တည်ဆုံးသူတရာကျော်အထိရှိနေပြီးတည်ဆုံးသူအရေအတွက်ဒီထက်ပိုများလာနိုင်တယ်လို့ဒေသခံလီလာစောင့်ကြည့်တွေကခန့်မှန်းနေကြပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြအောင်မယ်ခင်ဗျာ
မြေစာပုံပြိုပြီးလူတည်ဆုံးလေးရှိတဲ့ကချင်ပြည်နယ်ဖားကတ်မြို့မှာပြီးခဲ့တဲ့စနေနေ့အာယုံတက်ချိန်စင်ကကူးရွာနာကမြေစာပုံပြိုကျပြီး အောက်ခြေမှာရှိတဲ့ယာယီလူနေတဲအိမ်တွေကိုဖုံးလန်းသွားတာကြောင့်ရေမစေးကြောက်ရှာဖွေဖို့လာနေကြတဲ့လူတွေတေဆုံးသွားရတာပါတနင်္ဂနွေညနေပိုင်းအထိတူးဖော်ရရှိတဲ့စီးရင်တွေအရတေဆုံးသူအလောင်း150လောက်ရှိနိုင်တယ်လို့တေဆုံးသွားသူတွေထဲမှာသူ့ရဲ့ညီအကိုဝန်းခွဲတွေပါသွားတဲ့ဦးမြင့်လှိုင်ကပြောပါတယ်အဲ့
တော့မင်းရတိရောနောက်ခေါက်တကြည့်တော့ပစာရည်လေဒီဝန်းခွဲတွေပါတဲ့အပီလိုကြည့်ပါတယ်ဒေတာတင်ရလားဆိုတော့ခမန်းကြီးကတော့လုံးလဲဆိုလို့ရှိရင်တော့လောက်ရှိမှာတော့တယ်ဒါပေမဲ့လောလောဆယ်ပေါ်လို့ရရှိရတော့150လောက်ပေါ်လို့ရတယ
်အလောင်းတူးပေါ်ရှာဖွေရေးကိုညာဘက်မှာရန်နာထားပြီးဒီကနေ့မနက်9နာရီမှာပြန်လည်စတင်မှာဖြစ်ပါတယ်။ကြောက်စိမ့်နဲ့တက်တူဒူးဖော်ရေးလုပ်ငန်းကထွက်လာတဲ့မြေစာတွေကိုပုဂ္ဂလိကကုမ္ပဏီတွေကစနစ်တကျနဲ့စွန့်ပစ်တာမျိုးမဟုတ်ဘဲအချိန်ကြာလာတဲ့အခါဘေးပတ်ဝန်းကျင်မှာနေထိုင်သူတွေအတွက်အန္တရာယ်ဖြစ်လာစေတယ်လို့ဖားကန်မြို့ကန်တူဦးဖြစ်တဲ့ဦးဒါရှိလာဆိုင်ကထောက်ပြပါတယ်
။မြေစာပုံရအောက်မှာသူတို့ကဒီဆဲတွေထူးတဲ့နေထားပုံမှာဒီအပေါ်ကနေမြေစာကရှော့ကျလာတဲ့အချိန်မှာဆဲတွေကအခုလိုဖြစ်ရတဲ့နေထားပုံဒီစားပုံတွေကသူတို့ကတောတွေကိုခုတ်ထွင်ရှင်းလင်းပြီးမှပြစ်တာမဟုတ်ဘူးလေ။တော့အောက်မှာကသူတို့ကအဲပြစ်ပင်တွေပါတွေပေါက်နေတဲ့အနေအထားမျိုးတွေရှိတယ်။အဲရှုံမြောင်းတွေဆိုတော့အဲ့ဒီမှာကရေစီးကြောင်းလေးတွေလည်းရှိတယ်။နောက်မိုးတွင်းအခါမှာမိုးရွာထားတဲ့အနေအထားတွေကြောင်းလို့ပေါ့နော်။အဲ့ဒီမိုးရေတွေကရေကြီးစိတ်ဝင်သွားတဲ့အနေအထားဆိုရေအောက်ရေစီးကြောင်းတွေရွေ့လျားတဲ့အနေအထားမျိုးလို့အဲ့လိုမျိုးကျွန်တော်တို့ကသုံးတိုက်ရတာပေါ့နော်။
တည်ဆုံးသူအလောင်းရှာဖွေရေးကိုဒေသခံအာဏာပိုင်နေနဲ့အဲ့ဒီနယ်မြေမှာရှိတဲ့စကခခုနှစ်လက်အောက်ခံတပ်သားတွေကကြောက်စိမ့်တူးပေါ်ရေးလုပ်ငန်းရှင်တွေကိုအကူအညီတောင်းပြီးဝိုင်းဝန်းရှာဖွေနေကြပါတယ်။အခုလိုလူတည်ဆုံးစေတဲ့မြေစာတွေကိုလာပုံသွားတဲ့ကုမ္ပဏီကတော့တစ်သုံးလုံးလို့ခေါ်တဲ့လျန်ရှမ်းကုမ္ပဏီဖြစ်တယ်လို့ဦးဒါရှိလာဆိုင်ကပြောပါတယ်
။အဲ့ဒီမြေစာပုံစွန့်ပစ်ထားတဲ့ကုမ္ပဏီကတော့လျန်ရှမ်းခေါ်ပေါ်တော့တစ်သုံးလုံးကုမ္ပဏီပေါ့နော်။လျန်ရှမ်းဆိုရင်တော့ဒါတရုတ်စကားပဲလေနော်ဒီတုံးလုံးလို့ဒါသူတို့ပြောပေမဲ့လည်းအဲမျိုးပေါ့အဲလိုကုမ္ပဏီတွေများပါတယ်ဒီမှာတော့
အရင်တော့ကလည်းဒီလိုမြေစာပုံပြိုပြီးလူတေဆုံးခဲ့ရတဲ့ဖြစ်ရပ်မှာတေဆုံးသူတွေအတွက်ရောချင်းငွေအထိုက်လျောက်ပေးခဲ့ဘူးပါတယ်လက်ရှိတေဆုံးမှုအတွက်လည်းတက်ဆိုင်ရာကရောချင်းငွေပေးလိမ့်မယ်လို့ညွှန်လင်းမိကြောင်းဦးမြင့်လှိုင်ကပြောပါတယ်ဖားကမြို့မှာမကြာခဏဆိုသလိုကြောက်စိမ့်နဲ့တတ်ထုတူးဖော်ရေးလုပ်ငန်းကထွက်လာတဲ့မြေစာပုံပြီးပြီးလူတေဆုံးနေရတာကြောင့်ဒီပြဿနာကိုစနစ်တကျကင်တွယ်ဆောင်ရွက်ဖို့လိုတယ်လို့ဦးဒါရှိလာဆင်းကပြောပါတယ်။2014ခုနှစ်တုန်းကလည်းအခုနေရာမှာပဲမြေစာပုံပြိုပြီးလူသေဆုံးခဲ့ရဘူးပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်အစီအစဉ်မှာအရင်အစိုးရဆောင်ရွက်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုပုံစံနဲ့ဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်ပြီးတော့ NLD ပါတီကဦးဝင်းထိန်ကိုကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ခင်ဗျာ
။ကျွန်တော်အရင်ဆုံးတော့မေးချင်တာကအခုအငယ်တို့ကအများစုအနိုင်ရထားပါပြီ။အဲ့တော့တချို့နေရာတွေမှာတော့ကြက်ခိုင်ပုံပြူဥမာလာရှိုးလို့မေးထီလာလို့အဲ့ပြဿနာမျိုးတွေရှိပါတယ်။အငယ်တို့အနေနဲ့ဒီ complaint လုပ်ဖို့ရှိလား။နောက်အငယ်တို့ရော complaint လုပ်ခံရတာမျိုးရှိပါလားခင်ဗျာ
။ကျွန်တော်တို့က complaint လုပ်ဖို့ရှိတယ်။ဒါပေမဲ့သူပြဿနာကြီးလာတင်ပြလို့ရှိရင်ထောက်ထားမခံပါနဲ့မလုံးနဲ့။ထောက်ထားခံပါရမယ်။အခုလို့တော့မယ်အရှင်ယူမယ်ဆိုရင်လာတိုင်တာပဲဖြစ်ဖြစ်တရားစရာဖြစ်ဖြစ်ဥပဒေကြောင့်ငါရှင်းနေတဲ့တိုင်တယ်ရှင်းနေတိုင်လို့ဥပဒေနဲ့ညီမယ်ဆိုရင်လောက်တာလောက်အဲ့လိုပြောတာလေခုတည်းကကျွန်တော်လည်းကျွန်တော်ကိုယ်စီတော့တရားမှာတော့ဆွဆွတော့မခါသေးဘ
ူးဟုတ်ကဲ့ရေဘူးကဖြစ်ဦးတနင်္ဂနွေတိုင်တာမှာဒီဖြစ်သွားတဲ့ဒီရွေးကောက်ပွဲရလာနေပတ်သက်ပြီးတော့အငဲအနေနဲ့ရှင်းနေအားရမှုရှိလားတစုံတရာအမှားယွင်းတွေရောရှိပါလား
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အခုထိပြောမယ်ဆိုလို့ရှိရင်တော့ကျင်းအားမှုရှိပါတယ်ဒါပေမဲ့တိတဲ့ပို့ပြီးတော့အောင်မြင်စရာတွေရှိတယ်။ဘာကြောင့်တိတဲ့ပို့ပြီးတော့မအောင်မြင်လဲဆိုလို့ရှိရင်တချို့နေရာတွေမှာဟောဘာခေါ်မလဲတရားလက်လို့ပေါ့အဲ့ဒါမျိုးအလုပ်ခံရတယ်မလာချွတ်ဆိုရင်ညင်းပွားနာမိလာရအဟိုပါအလင်းငိုက်ခံရတယ်အသေးစိတ်တော့ကျွန်တော်ပြောတော့ဘူးရမဲသေးဆိုလို့ရှိရင်ပြည်သူ့တော်ကိုယ်စားလှယ်ဟိုဘက်ကပြည်သူ့တော်ကိုယ်စားလှယ်ကဒီအဲ့ဒီကဘုံကြီးတွေကိုစာနဲ့ရေးပြီးတော့ဒီ energy မဲပေးဖို့ကိစ္စတွေပါလေအဲ့ဒါကြီးစားအထောက်ထားရှိတယ်။ Now မြို့သားလွတ်တော်အတိုက်ဒေသကြီးလွတ်တော်ကကြက်ခိုင်ပါတီကသူကမန္တလေးတိုင်းမှာလဲဝန်ကြီးဆိုတော့အဲ့ဒီလွတ်တော်နေမှာပုံစံ16ခေါ်တယ်ဘယ်လိုနိုင်မဲမဲစီအပေါင်းနဲ့16ကိုသူကိုယ်တိုင်ကြီးကြပ်ပြီးတော့မှလုပ်နေတဲ့ဥစ္စာကိုသူကတွေ့တယ် ခက်တာကျွန်တော်လူတွေကလည်းဒါတော့သင်တန်းပေးတာနော်မယောဥပဒေပဲလို့ဒီယောဂဝေကောင်းစီဥပဒေပဲလို့ဘာညာပေးထားတဲ့အဲ့ဒီဟာတွေလုံနေတဲ့အချိန်မှာချက်ချင်းကန့်ကွက်လို့ရတယ်ချက်ချင်းရေးယူလို့ရတယ်ပြီးပါကျွန်တော်လာတိုင်းလို့ဆိုတော့ကျွန်တော်လူညံ့လာလဲပါတာပေါ့
ဟုတ်ကဲ့အခုနောက်တစ်ခုကအခုတော့ဒီအမျိုးသားမှုစီဖွဲ့ချုပ်နိုင်ငံနဲ့ပတ်သက်ပြီးတော့တနည်းကတော့သမ္မတဦးသိန်းစင်ကတော့ပြောပါတယ်သူတို့အနေနဲ့အာလွတ်တော်ခေါ်မယ်ပြီးလို့ရှိရင်နောက်တက်လာတဲ့ဆူရအောင်စနစ်ကြအိုင်အာတောင်အနာလွှဲသွားဖို့အတွက်သူတို့လုပ်မယ်ဒီကနေ့ဆိုရင်သူတို့အရှင်မန်ပြောတဲ့အထက်မှာဒီအကူပြောင်းစနစ်ကြဖြစ်အောင်လို့သူတို့ပြင်မယ်ပြီးတော့ပုံစံကတော့ချွတ်ချုံမွေးအနာလွှဲမယ်ဆိုတဲ့ခေါင်းဆောင်ပိုင်းတွေကတော့ပြောတာရှိပါတယ်အငဲအနေနဲ့ဒီအကူပြောင်းနဲ့ပတ်သက်လို့စိုးရိမ်မှုရောရှိပါလား
နှစ်ပိုင်းပေါ့တစ်ပိုင်းကတော့အခု2015 1990ကတော့အခုအချိန်နဲ့ရှင်တွေ့ရှင်ပြည်သူလူထုနေသားကနိုင်ငံနေအနေသားကအမှန်တန်ကိုဟိုအစင်းတန်းသိမမြင်သေးဘူးအခုကျတော့ပြည်သူလူထုကနိုင်ငံရဲ့အရန်တို့ကြနေပြီနောက်နိုင်ငံတကာကလည်းအယုံဆိုင်တဲ့ပြင်ကိုသူတို့ကိုယ်တိုင်က international observer တွေနိုင်ငံတကာလေ့လာသူတွေခေါ်တဲ့အခါကျတော့အခုရလကဘယ်လိုမှညီွယ်လို့မရအောင်ကျွန်တော်တို့ကအများကြီးဖြစ်နေတယ်အဲ့တော့ဒါကြောင့်မို့လို့နိုင်ငံအနေထားရောပြည်တွင်းနေထားရောကစိတ်ပူစရာမဟုတ်လို့ယူဆရတယ်သို့တော်လည်းပဲကျွန်တော်တို့ကတော့1990တုန်းကအဖြစ်ရပေါ့ဂဲမန်ငူရဲ့စာတငယ်လို့ပေါ့အဲ့ဒီအနေထားလေးတော့စိတ်ရည်ကကြံသေးတယ်အဲ့လောက်ပဲပြောချင်
တယ်ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကတော့အများကစိတ်ဝင်စားတဲ့ကိစ္စပါဒီ NLD ကတမရဘလူဖြစ်မလဲဆွေရဘလူဖွဲ့မလဲအငဲတို့လည်းပြောတာတော့ကန့်တတ်တော်တယ်ကျွန်တော်ကြည်ပါကျွန်တော်နားလဲပါတယ်အဲ့တော့ဒါပေမဲ့အငဲတို့ပြောနိုင်တယ်လို့ပေါ့ဒီအဆွေရဖွဲ့နိုင်မဲ့အငဲတို့အနေနဲ့ခိုင်မာမာလူလူကိုပြောနိုင်လောက်မဲ့ကုနေတာဘယ်လောက်တိုင်တာတွေပြောနိုင်မလဲခင်ဗျာ
ဒီလငါးရည်နေတော့တနင်္ဂနွေရှင်လင်းပွဲရှိတယ်လေလို့တော့နိုင်ငံနိုင်ငံကနေတော့ဒီအများကြီးပါရာနဲ့ချီလာတယ်အဲ့ဒီမှာဒီမေကုံးနေတာဒီကုံးမေတော့တောင်ဆန်းကျပိတ်ဖြစ်လိုက်တယ်နောက်ဒီနေ့မှာလည်း Channel News Asia နဲ့အင်တာဗျူးလုပ်တဲ့ခါကျတော့ဒီသမရကိစ္စကိုသူဖြစ်လိုက်တယ်အဲ့သူလုံးမဲ့အလုပ်ဟာဒီသမရနဲ့ပတ်သက်တဲ့သူဆုံးဖြတ်မဲ့ကိစ္စဟာ2008ဖွယ်စုအခြေခံဥပဒေဟာဘယ်လောက်ထိပြဿနာဖြစ်စီတယ်ဆိုတာကိုဒီတွင်းကကိုလည်းပြမယ်နိုင်ငံတကာကိုပြမယ်ပြခြင်းလို့ဒါကြောင့်မလို့သူကတမနာဖြစ်မဖြစ်တော့လဲပဲတမနာသူခတ်မယ်တမနာသူခဏလောက်ရမှာသူကခေါင်းဆောင်ဘာကြောင့်လဲဆိုပါတီမှာလည်းသူခေါင်းဆောင်နောက်ဆိုအဖွဲ့မှာသူခေါင်းဆောင်နာမည်ပဲပြည်ချက်တွေပဲလိုပဲခေါ်နေသူပဲခေါင်းဆောင်အဲ့တော့ဖွဲ့လို့ချင်တာဥရိယာတမနာလို့ရှိမယ်အဲ့ဒီတမနာသူ့မိန်နာကဟုတ်ကဲ
့
ဒီတိုင်းပဲအဲ့တော့ကျွန်တော်နာမည်တွေပါပြီးတော့ခုချိန်ကပြောတာစောပါသေးတယ
်ဟုတ်ကဲ့နောက်တစ်ခုကအင်္ဂလိပ်အနေနဲ့တခြားဒီအစိုးရဖွဲ့မယ်နောက်တစ်ခုကဒီတိုင်းပြည် run မယ်ဆိုလို့ရှင်တခြားလက်တွဲဖို့အတွက်မဟာမိတ်အဖွဲ့တွေရောနောက်တစ်ခုညွန်မောင်းပုံစံမျိုးရောစဉ်းစားချက်တွေပါရှိပါလား
ကျွန်တော်တို့ကတိတ်ဒီ majority ပေါ့အများကြီးမရဘူးဆိုတော့ကျွန်တော်ညွန်မောင်းပုံစံစဉ်းစားကောင်းစဉ်းစားမလို့အခုကျတော့ညွန်မောင်းစဉ်းစားလို့မရတော့အောင်ကိုအခြေအနေရှိတယ်သို့တော့ပါတီကြီးတစ်ခုနဲ့အစိုးရတစ်ခုလို့လွှမ်းမိုးရဲဆိုလို့ရှင်ကျွန်တော်တို့တောင်းဆိုင်ပြောပြောနဲ့မြို့သားကြီးညာစီဆိုတဲ့ဟိုသဘောထားကိုဆက်ကြည့်ရအောင်အပြည့်ရရအောင်ဒါကြောင့်မလို့ဒီညမောင်းလို့တော်လဲပဲကျွန်တော်တို့မဟာမိတ်ရှိတယ်မဥက္ကလုံရဲ့ SNLD နောက်ဦးဝေးတောင်တို့ရခိုင်ပါတီသူတို့ကကျွန်တော်အချက်တဲဖြစ်တော့ကတော့မှလက်တွဲခဲ့တဲ့ပုံစံတွေဆိုတော့သူတို့တည်းလဲတောင်းစားကြအများကြီးစဉ်းစားပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုအမေ့ချင်တာအခုပြီးခဲ့တဲ့ဆွေရလုတ်ခဲ့တဲ့ညီနိုင်ရေးလုပ်ငန်းစဉ်ကိစ္စပေါ့အခုလုံနေနေပဲအခုရှမ်းပြည်နယ်မြောက်ပိုင်းမှာအခုပြစ်ခတ်တွေပြန်ဖြစ်နေပြန်ပါပြီအဲ့တော့မြူသားဒီမိုစီဖွဲ့ချုပ်အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုစဉ်းစားချက်ရှိလဲလက်ရှိအစိုးရလုပ်သွားတဲ့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တစုံတရာဝေဖန်စရာရှိလားဒီပုံမှာပဲဆက်လုပ်သွားမလားဘယ်လိုစဉ်းစားထားပါလဲ
အဲ့ဒါတော့ပြောရရင်တော့အခြေကြီးပဲအဲ့ဒီ MPC ကလုပ်တဲ့ညီချင်းဆွေးနွေးပွဲတွေကိုနောက်တခြားဟိုဥက္ခုဥက္ကာတို့လုပ်တဲ့ညီချင်းဆွေးနွေးပွဲကျွန်တော်တက်တာရှိတယ်ခါကျဥထုနိုင်ရေးတက်တာရှိတယ်ရှိရခါမှာဒီပြည်ရလာကနိုင်ငံလုံးအပြစ်ခရရစေစာချုပ်ဒါပေမဲ့လက်မှတ်ထိုးတာရှင်းဖွယ်တယ်အဲ့ဒီမှာဒေါန်ဆန်းကြီးလည်းပြောတယ်ကျွန်တော်လည်းဒေါန်ဆန်းကြီးပြောတဲ့အတိုင်းပဲပြောလဲဆိုလို့ရှိရင်ဒီမှာတော့ကျွန်တော်တို့လက်မှတ်မထိုးရင်ထိုးလိုက်ခြင်းအဖြစ်လက်မှတ်မထိုးတဲ့အဖွဲ့နဲ့ထိုးတဲ့အဖွဲ့စေဝင်ကွဲမယ်တိကျတယ်နှစ်ချက်ကလက်မှတ်ထိုးပြီးရဲ့အဖွဲ့ကတော့တို့ကဒီ unlawful association ဆိုတဲ့ဘွာလွတ်သွားပြီခွင့်ရလွတ်သွားပြီအဲ့တော့ကျန်တဲ့လူတွေကိုဖိတိုက်မှဆိုရင်လည်းဆိုတော့စိုးရိမ်တဲ့ဖြစ်တာဆိုတော့ဒီပြက်ခတ်ရစေးရတိတ်တဘာဝမကြဘူးသို့တော့အခုဦးအောင်မင်းတို့ကြိုးစားတဲ့အထက်ကအတုံးတဲ့တဲ့ဟာမှန်သမျှတော့ကျွန်တော်ဆက်သုံးပါသူတို့လို့ပဲလဲဆိုတာမရှိဘူးကျွန်တော်ကအဲ့လိုတော့ တဖက်သားမလုပ်တော့သူတို့လုပ်ထားတဲ့အထက်ကဒီနောက်အငင်းချဲအတွက်အထောက်အပံ့အချက်လက်တွေ NC က agreement ပါပါတဲ့ clause တွေတော်တော်များကျွန်တော်တို့သုံးမယ်တချို့မလို့တဲ့ဟာကျွန်တော်ပယ်မယ်ဒါတစ်ချက်နောက်တစ်ချက်ကမြန်မာပြည်စင်တာကလူရောသူရောအများကြီးများတယ်နိုင်ငံရေးအဖြစ်တိတ်ခါရှိတဲ့လူတိုင်းကမြန်မာပြည်စင်တာကိုမလေးစားဘူးအဲ့မလေးစားတဲ့အခြေအနေကျွန်တော်ပြန်ပြီးတော့သုံးသပ်မယ
်ဟုတ်ကဲ့သူတို့ရဲ့ယက်တီမှုသူတို့ရဲ့ဆောင်ရွက်မှုတွေပေါ့
ဒါကကျွန်တော်ပြောရတာလွတ်တော်မှာဥရောမင်းကိုတစ်ခါလိုက်ကျွန်တော်တစ်ခါမေးတယ်နောက်တစ်ခါလိုက်တစ်ခါမေးတယ်တစ်ခါဆုံးစိတ်ဆိုးတယ်ဘာလဲဆိုမြန်မာပြည်စင်တာကခန့်အပ်တဲ့ပုံကူတွေဟာအစိုးရဝန်ထမ်းတွေဒီဝန်ထမ်းစီကနေခဏလာဆိုမေးတဲ့ခါမှာအာကျွန်တော်မေးတာကိုပဲအိဆာမင်းစီကနေမေးသလိုလိုဘာညာနဲ့တစ်ခါတည်းမဖြစ်ပဲရှောက်ပြီးလောက်တယ်ဒါတစ်ခါနောက်တစ်ခါကဟောဒီတိုင်းပြည်မှာဥရီရှိပြီးသားဥရီရှိတော့တို့လက်နက်ကင်ဖွဲ့တဲ့ဆက်တယ်ပဲဆိုရင်ကျွန်တော်ပုံမှန်71နဲ့ထောက်ကြောင်နဲ့အများကြီးကျွန်တော်တို့ထဲကလည်းပါတယ်ကျောင်းသားတွေလည်းပါတယ်71ရှိနေတယ်အဲ့တော့အဲ့71ကိုဆက်ပြီးတုံးမာတာတည့်ချက်နှစ်ချက် 71 ရ Unlawful Association တရားမဝင်အဖွဲ့အစည်းတွေလို့ဖွဲ့ထားတယ်တဲ့ဆက်လုပ်တဲ့စာချုပ်ဟာဥပဒေကြောင့်ဘယ်လောက်ခိုင်မှာမလဲအဲ့ဒါမေးတဲ့ခါမှာကျွန်တော်မေးတာမဖြစ်ဘဲနဲ့သူ့ရောတမန်တော်ကြီးကနေပြီးတော့ဒီဖွဲ့တွေနဲ့ဆက်ဆံမှုအတွက်လက်မှတ်ထုတ်ပေးထားတယ်အဲ့နဲ့ပဲပောက်ွဲသွားတာဆိုတော့သူကကျွန်တော်လူချင်းတဲ့ဥစ္စာမဖြေဘူးမဖြေတာလည်းမဖြေလည်းမဖြေရင်မဖြေလည်းမဖြေနိုင်ဥစ္စာတဘောပေါက်ပါတယ်သူတို့ကျွန်တော်ဖြေတာ MPC ရဲ့လုပ်ငန်းတွေကို transparent ဖြေအောင်ကျွန်တော်မေးတာသူမဖြေဘူ
းဟုတ်ကဲ့ကျွန်တော်နောက်တစ်ခုကနိုင်ငံကျင်းသားနဲ့ပတ်သက်လို့ပါတလောကတော့ဒီနိုင်ငံကျင်းသားလူမျိုးကြီးတက်စုပြီးတော့ចောင်းသားဒီလှုပ်ရှားသူတွေဆက်ငန်းခံဆန္ဒပြတယ်အင်္ဂယ်ကိုရိုင်းလည်းဒေါ်ဆန်းစုကြည်လှုပ်လှုပ်သွားတွေးခဲ့ပါတယ်အဲ့တော့နိုင်ငံကျင်းသား issue နဲ့ပတ်သက်လို့ရောအင်္ဂယ်ရဲ့သဘောထားဘယ်လိုရှိပါလဲ
အခုကျွန်တော်တို့ဆိုပါတော့အစိုးရဖွဲ့ပြီးဆိုရင်တစ်ချက် correction free government နဲ့စာဒါဦးစားပေးတစ်ပြီးရင်မြို့သားရင်းညာစီငင်းချိုင်ဖွဲ့စည်းပုံခြေရာဥပဒေအဲ့သုံးစလုံးကတပြိုင်တည်းသွားမှာအဲ့ဒီချိန်မှာဒီနိုင်ငံရေးကျင်းသားဆိုတဲ့ဥစ္စာလေ priority ထဲမှာပါမယ်မပါရအကြောင်းရှိကျွန်တော်ကိုယ်တိုင်ဒေါ်ဆန်းကြီးကိုယ်တိုင်အကျဉ်းချခဲ့တဲ့လူတွေပဲမစင်သားရနေမှာမဟုတ်ဘူးဦးစားပေးထဲမှာတော့ပါမှာသိကြပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီအရင်စီးပွားရေးလုပ်ငန်းပေါ့အစိုးရကအရင်ဒီအစိုးရလုပ်ခဲ့တဲ့ဒီအစိုးရမတိုင်ခင်ကတည်းကရှိခဲ့တဲ့စီးပွားရေးလုပ်ငန်းလည်းပဲရှိပါတယ်ဥပမာမြစ်ဆုံလိုဟာမျိုးတွေနောက်ကစီးပွားရေး project ကြီးတွေနောက်စီးပွားရေးလုပ်ငန်းတွေဒီဟာနဲ့ပတ်သက်လို့ကအန္တရာယ်သဘောထားဘယ်လိုရှိပါလဲ
အတော်ဆန်းကြီးလည်းပြောပြီးလीမြစ်ဆုံလို project မျိုးဟာမျိုးကပြည်သူတွေကဘာမှမသိဘူးဘယ်သူနဲ့ချုပ်တယ်ဆိုတာပဲသိပြီးတော့မှ detail မသိဘူးအဲ့တော့နောက်တစ်ခုကပြည်သူတွေကလက်ခံလားမလက်ခံလားမစုံစမ်းမနဲ့အောင်တယ်ဘုရားကြိုးစားတာတွေရှိတဲ့ခါကျတော့တောင်းဆန်းကြီးပြောထားတာကဒီရေဆိုးရတဲ့လုပ်ထားစီဝိုင်း project တွေတကယ်မှမဟုတ်ဘူးဘယ်သူလဲဖြစ်ဖြစ်အဲ့ဒီစာချုပ်တွေက international norm နဲ့ကဲမကဲပြန်ကြည့်ရမယ်ဆိုတဲ့အကြောင်းပြောပြီးအဲ့တော့ကျွန်တော်တို့အဲ့ဒါပြန်ပြီးတော့နိုင်ငံတကာထုံးနှံစင်လာရကတ်ကြီးတဲ့စာချုပ်ဆိုလို့ရှိရင်လုပ်ရင်ကျွန်တော်တို့ကစဉ်းစားမှာပေါ့တိုးတော့မြေဆုံလို့နေရမျိုးကြတော့နိုင်ငံကြီးကအမှန်ထိလျက်ချလာတဲ့ကိစ္စဒါတကယ်တော့ချက်ချင်းလူလူရေဟိုမှာလွတ်မှုနဲ့ဒီကဲရလဲကျွန်တော်ဒီဆိုင်မဲမရမချင်းသူဘယ်လိုမှလို့လို့မရအောင်အဲ့တော့ပြည်သူလက်ခံအောင်လုပ်နိုင်လို့ရှိရင်တော့ project မျိုးဆိုကျွန်တော်တို့လက်ခံပါမယ
်ဟုတ်ကဲ့အငယ်ဦးထင်အခုလို့ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုသားညုံဦးစီစဉ်တင်ဆက်ထားတဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ောင်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOE မြန်မာပိုင်းစနေ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝတ်မှာနားဆင်ရမယ့်အစီအစဉ်တွေမှာဆိုရင်တော့
ကိုပါတီကိုဘလို့လူတန်းစားဘလို့လူမျိုးတွေကထောက်ခံနိုင်မလဲသူတို့ထောက်ခံမှုရအောင်ပါတီကဘာတွေလုပ်ပေးမလဲအစရှိသဖြင့်မူဝါဒလမ်းစဉ
်ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့မတ်အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုပထမအဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာတဲ့တော်ရရှင်ရပြည့်ရဲ့စာကိုပြောပြချင်ပါတယ်။ဒီတော်ရရှင်ကကျွန်တော်က VOE TV Magazine အစီအစဉ်ကိုနေ့စဉ်ကြည့်ဖြစ်ပါတယ်ခင်ဗျာတဲ့အထူးလည်းနှစ်သက်ပါတယ်။ဖြူရဖွဲ့သားတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေတဲ့။ဟုတ်ကဲ့ပါကိုရပြည့်ကြီး။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့ဟိုနေ့စဉ်သတင်းဟိုဒီတင်းလာနေကနေတောက်ကြနေအထိထုတ်လွှင့်ပေးတဲ့နေ့စဉ်သတင်းအစီအစဉ်ကိုရောစနေတနင်္ဂနွေမှာထုတ်လွှင့်ပေးတဲ့ TV Magazine အစီအစဉ်ကိုပါကြည့်ပြမယ်လို့ယူဆပါရနော်။အခုလိုအားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုနားဆင်အားပေးပါအောင်လို့လည်းပြောချင်ပါတယ်ရှင်။mobile phone ကနေပြီးတော့လည်းအတန်ဖိုင်တွေကိုရောနောက်ပြီးတော့ဒီ video file တွေကိုရောကြည့်ရှုလို့ရတဲ့အပြင်ကျမတို့တင်ပြပေးနေတဲ့သတင်းတွေကိုလည်းစာသားနဲ့ဖော်ပြပေးလို့ internet ကနေပြီးတော့လည်းကြည့်ရှုအားပေးလို့ရပါတယ်နော်ပကောတိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့သတင်းရှင်အေဂျင့်အောင်ကတော့ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့။ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးเนาะ။ဒီတော့ရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မညိုညိုလွင်ဘာကြီးသိန်းကိုဇော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေဥကြော်စံသားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဒေါ်လှလတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်။ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါ။ပြဿနာကကျွန်တော်ရေဒီယိုကနည်းမအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူးအဲ့ဒါကြောင့်ရေဒီယိုကပဲဆုတ်တာလားလိုင်းကပဲမကောင်းတာလားမေးပြရစီဗျာဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါကျမ်းမာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီတော်ရရှင်ကိုပြန်ကြားပေးချင်တာကတော့ VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီတော်ရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပြက်ကြိန်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပြက်ကြိန်ပေးတဲ့ရာသီကတော့ကုန်သွားပါပြီပြက်ကြိန်တွေလည်းမရှိတော့ပါဘူးเนาะဒါကြောင့်မလို့နောက်နှစ်အတွက်တော့ကျမဒီလိမ့်စာတင်ထားလိုက်ပါမယ်ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိမ့်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါတယ်ကျမတို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတာကတော့လွန်ခဲ့တဲ့လင်းငါ6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူးလောလောဆယ်လုတ်ဖို့လည်းအစီအစဉ်မရှိသေးပါဘူးเนาะအကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျမတို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြီးညာမှာဖြစ်ပါတယ်ရှင်အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာတို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်နောက်ပိုင်းမှာတော့တောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်အခုတော့တောရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးချင်ပါတယ်Bad Blood ဆိုတဲ့သချင်းကို Taylor Swift ကတီးဆိုထားပြီးတော့ Kendrick Lamar ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်။မေလ18ရက်နေ့မှာဒီနောက်ဆုံးထွက်တဲ့ Kendrick Lamar နဲ့ဒီသချင်းပုံစံအစ်စ်ပြောင်းဆိုတာထွက်လာတာဖြစ်ပြီးတော့မေလ28ရက်နေ့သတင်းပတ်မှာပဲသူကနံပါတ်1နေရာကိုရရှိခဲ့တာဖြစ်ပါတယ်။ဒီသချင်းလေးထဲမှာတော့ဘယ်သူဘယ်ဝါလဲဆိုတာမပြောပြထားတဲ့အမျိုးသမီးအဆိုတော်တယောက်အကြောင်းကို Taylor Swift ကိုယ်တိုင်ရေးဆက်ထားတာပါ။Billboard Magazine, Rolling Stone Magazine, Time Magazine နဲ့ Washington Post သတင်းစာဒီလိုမျိုးသတင်းစာဆောင်လွှာတွေကတော့သူရည်ညွှန်းတာက American ဆိုတော့ Katy Perry ဖြစ်တယ်လို့အတိအပယ်ဖွင့်ကြပါတယ်။ Katy Perry ရဲ့ Prism တေးတပြားတွေကသချင်းတစ်ပုဒ်ခေါင်းစဉ်က Ghost တဲ့ဖြစ်ပြီးတော့ဒီ Taylor Swift ကသူ့ရဲ့သချင်းထဲမှာတော့ If you live like that, you live with Ghost. မင်းအဲ့လိုသာနေသွားမယ်ဆိုရင်မင်းတဲ့ရည်တွေနဲ့အတူတူနေနေတာပါလို့ဆိုထားလို့ပါ။က ကဲကန်ရစ်လီမန်အဖြစ်ပြောတည်ဆိုထားတဲ့ Taylor Swift ရဲ့ Bubbles ဆိုတဲ့သင်းလေးကိုနားဆင်ခံစားကြည့်ပါဦးနော
I can't take it back, look where I'm at. We was OD like DOC, remember that. My DOC was quite OD, ID my facts. Now POV of you and me, similar Iraq. I don't hate you, but I hate to critique, overrate you. These beats of a dark heart use bass lines to replace you. Take time and erase you. Love don't hear no more, no, I don't fear no more. Better yet, respect ain't quite sincere no more.
Oh, it's so sad to think about the good side.
Tried to write me off. Remember when you thought I'd take a loss? Don't you remember you thought that I would need you? Follow procedure. Remember? Oh wait, you got amnesia. It was my season for battle wounds, battle scars, body bump, bruise, stabbed in the back, brimstone fire jumping through. Still all my life I got money and power, and you gotta live with the bad blood now.
Swift နဲ့ Kendrick Lamar တည်ဆူထားတဲ့ Bubbles ဆိုတဲ့သင်းကိုနားဆင်ကြကြရတာပါရှင်။မြစ်တာဒီလက်ဆောင်ပေးပို့လာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြီးပေးမှာဖြစ်ပါတယ်။အခုတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားကြပါလိမ့်ရှင်။မယန်းကုန်းကဗော်လီဘောပုတ်နေတဲ့အစွန်အားနာမကြာဒုက္ခတာများဆိုပြီးတော့ဒီသောရရှင်ကပြည်သူတွေတိုင်ကြားတာကိုအေးမယူပေးတဲ့အာဏာပိုင်တွေကိုအခုလိုမျိုးစာခန့်ကုန်းတော်လေးရေးလာပါတယ်။
မရန်ကုန်မြို့နယ်အမှတ်၄ရပ်ကွက်ခွဲချံရန်ကုန်အိတ်ဆိတ်လမ်းမကြီးတပေးသားဖုန်ကြီးကျောင်းဓမာယုံဘေးမှာအဲ့ဒီနားကကားရည်စည်းလုပ်ငန်းနဲ့ကားယောင်းကုမ္ပဏီတခုကကားတွေကိုတိုင်းဆက်ပြူးရုံရှိအိတ်ဆိတ်လမ်းမကြီးပေါ်မှာရောမြင်းချင်းဆိုင်အမှတ်၃ရပ်ကွက်ဘက်အိတ်ဆိတ်လမ်းမကြီးပလက်ဖောင်းပေါ်မှာရောနေ့စဉ်အမြဲရထားပါတယ်လမ်းသွားလမ်းလာတွေကတော့ပလက်ဖောင်းပေါ်ရှောက်လို့မရလို့လမ်းမကြီးပေါ်ကနေပြီးတော့တွားနေရပါတယ်ဒီကိစ္စကိုဘယ်အာဏာပိုင်ကမှလည်းအရေးမယူပါဘူးဘလို့ပဲဖြစ်ဖြစ်ဒါကစီကံဥပဒေနဲ့မညီတာကတော့အသေးကြပါဒါကြောင့်မလို့တာဝန်ရှိသူတွေအနေနဲ့ကိုယူထားတဲ့တာဝန်နဲ့လစာအခွင့်အရေးတွေနဲ့အညီဆောင်ရွက်ပေးဖို့ဓာတ်ပုံနဲ့အတူဒီပညာရှိကိုယ်ရေးအမှတ်ကြီးတွေကို VOE ကတဆင့်အသိပေးတင်ပြအပ်ပါတယ်ခင်ဗျာ
။အမြဲတမ်းခံမကပြည်သူများဆိုပြီးတော့ဒီသောရရှင်ကအာဏာပိုင်တွေကဒီလိုမျိုးစီကံဖောက်ဖျက်တာကိုလက်ပိုက်ပြီးတော့ကြည့်နေပါတယ်ဆိုပြီးတော့ဒီ VOE ကတဆင့်အများသိအောင်လို့ရင်ဖွင့်လာတာဖြစ်ပါတယ်။နောက်ထပ်အစာရှိရှိရေးပြီးတော့အကူအညီတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်။ကိုတန်းထူးဆိုပြီးတော့စာရေးလာတဲ့သောရရှင်မှာဒီသောရရှင်ကကျွန်တော်ကရွာတကြီးမှာနေထိုင်နေမောင်တန်းထူးပါတဲ့လိုချင်တဲ့အကူအညီကတခြားတော့မဟုတ်ပါဘူးနိုင်ငံတော်သမ္မတရုံးအီးမေးလ်ပို့လို့ရမယ့်လိပ်စာလေးလိုချင်ပါတယ်တဲ့လိုက်မေးနေတာလူတော်တော်များနေပါပြီဘယ်သူမှမသိလို့ကူညီပါဆိုပြီးတော့ဒီသောရရှင်ကသူ့ဘာကြောင့်အခုလိုမျိုးသမ္မတရုံးအီးမေးလ်လိပ်စာလိုချင်ရလဲဆိုတဲ့အကြောင်းတွေကိုရေးပြလာပါတယ
်ကျွန်တော်တို့ရွာကဘာပဲလုပ်လို့ကိုထူးကိုထားစနစ်သုံးနေရပါတယ်ဘင်းကရွာရီဆိုရင်အစိုးရကချပီးတဲ့ဘတ်ဂျက်ငွေတွေနဲ့လမ်းတွေရေတံခါးတွေလုပ်လို့ရတယ်။အဲ့ဒီအတွက်ကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်စီကိုလမ်းအတွက်တောင်းဆိုခြင်းလို့ပါ။လွှတ်တော်မှာတင်ပြသွားတယ်လို့ကြားလိုက်ရပါတယ်။ကြီးလက်ဒေသဖွံ့ဖြိုးရေးအတွက်ချပီးထားတဲ့ဘတ်ဂျက်ငွေတွေပို့လို့နိုင်ငံတော်ပြန်အပ်ရတယ်တဲ့။အခုဆိုရင်ကျွန်တော်တို့ရွာကနေကြောက်တန်းပလက်ခက်ဒရားမျိုးကိုဖောက်ထားတဲ့လမ်းမကြီးကိုကိုထူးကိုထားစနစ်နဲ့ဆက်သွယ်ရေးလမ်းဖောက်နေတာနှစ်နှစ်ရှိသွားပါပြီ။အခုမှအပြီးတက်ဖို့စူးစမ်းနေရတော့မှပြီးရင်ရာသီမြေသွားလာနိုင်မှုအတွက်ကွန်ကရစ်တုံးခင်းရပါဦးမယ်။အဲ့ဒီအတွက်ငွေလိုအပ်နေလို့ပါ။ဒီလမ်းကြီးပြီးသွားရင်အခြေမြေကြောက်တန်းမြို့ကိုသွားလို့ရပါပြီ။အခုအဲ့ဒီလမ်းမပြီးသေးတဲ့အတွက်ကြောက်တန်းမြို့ကိုသွားမယ်ဆိုရင်ရေလမ်းတစ်ခုတည်းကိုပဲအားကိုးနေရလို့အဆင်မပြေဖြစ်နေရပါတယ်။ကျွန်တော်တခုပြောချင်ပါတယ် VOE ရေ။ပွင့်လင်းမြင်သာမှုရှိနေတဲ့ဒီအချိန်မှာကြေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်ကြေးလက်ဒေတာအချင်းချင်းပဲဒန်းတူရှိရမှာပေါ့။အခုဆိုရင်လျှက်စင်ပြီးချပေးဖို့အထက်ကိုတင်ပြရတယ်လို့ပြောတာပါပဲ
ဆိုလာပြား80အားတပြားစီချပေးတာဘလို့မှအဆင်မပြေဘူးဗျာလျှက်စင်ပြီးရမှအဆင်မပြေလို့ပါဆက်သွေးလမ်းလေးတောင်အလှခံပြီးလုပ်နေရတယ်ကုညီပါ VOE ရေဒီစာလေး VOE ရောက်ဖို့အတွက်နှစ်ရက်တောင်အချိန်ပေးရပါတယ်တရက်ကဒီစာကိုရွာမှာကြိုရေးထားရတယ်နောက်တရက်ကျမှကြောက်တန်းကိုလာပြီးတော့ VOAC ပို့ရတာပါရွာမှာဆိုရင်အင်တာနက်မပြောနဲ့ဖုန်းလိုင်းတောင်ပျောက်နေလို့အဆင်မပြေဘူးဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုတော့နိုင်ငံတော်သမရယုံက website ရှိပါတယ်เนาะ internet ပေါ်မှာအဲ့ဒီသမရယုံ website မှာဒီတိုင်တန်းလို့ရတဲ့နေရာလည်းရှိပါတယ်ရှင်ဟို email အနေနဲ့ကတော့ဘယ်သူကိုတိုက်ရိုက်ပို့ပြီးဘယ်လိုတိုင်ကြားရမလဲဆိုတာမသိပါဘူးဒါပေမဲ့ဟိုအများပြည်သူအနေနဲ့ကတော့ဒီလိုတိုင်ကြားလို့ရဖို့ဟိုမှတ်ချက်ပေးဖို့သူတို့ပေးထားတဲ့နေရာမှာပဲစာရေးပြီးတော့တိုင်ကြားတာအကောင်းဆုံးပဲဖြစ်မယ်လို့အကြံပေးချင်ပါတယ်ဒီသောရရှင်က VOAC email ရောက်ဖို့ခက်ပို့လိုက်ရတယ်ဆိုလို့လည်းဒီစာလေးကိုတေးချာဖော်ပြပေးလိုက်ပါတယ်တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးပါအောင်မယ်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOE သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဖြူစင်စိတ်ထားခင်မင်မှုများနဲ့ရွှေချီးသူတွေဒိုင်းမွန်ကဖီယိုကိုချစ်တဲ့သောရရှင်အားလုံးတွေခင်မင်မှုအမှတ်တရဒေးလက်ဆောင်ဆိုပြီးတော့မြစ်တာဒေးလက်ဆောင်တစ်ပုဒ်ပါလာတာပါ။သူကဝိုင်းဝိုင်းရဲ့လာမင်းနဲ့ပင်လဲဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်ဒိုင်းမွန်တောင်းဆိုထားတဲ့ဝိုင်းဝိုင်းတီဆိုထားတဲ့လာမင်းနဲ့ပင်လဲသချင်းလေးကိုသောရရှင်တွေအတွက်မြစ်တာဒေးလက်ဆောင်ထုတ်လွှင့်ပေးစင်ပါတယ်နော်။တေးတောင်းတဲ့သောရရှင်တွေရောတိတ်ချစ် view တွေသောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
ကိုယ်ဝမောင်လေးလာရင်ရေခုံစွာနဲ့မျောလေးမိတယ်လာမင်းချေတိုင်းချက်လျှောက်တော့ကြည်ရေနှွေလဲမှာလိုင်းချန်တော့တယ်ပင်လေလူစုညာကိုခေါ်နေပါတယ်ဒါပေမဲ့လည်းจาบุกวยบုံเยยาวฤทายิกเกเรชาวเพฆาเยเผาะกวยรีกวย
ဆူထားတဲ့လာမင်းနဲ့ပင်လဲဆိုတဲ့တဲ့ချင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ပြည်အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများစီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ဝင်သတင်းသုံးသပ်ချက်အစီအစဉ်မှာပြည်ခိုင်ဖြိုးပါတီနဲ့တက်မတော်ဆိုတဲ့ခေါင်းစဉ်နဲ့ဒီဘက်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မန်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲရလဒ်တွေကိုအပြစ်သတ်ကြေညာပြီးစီးခဲ့ပါပြီ။NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သတ်အနိုင်ရခဲ့တယ်လို့ပြောနိုင်တယ်လို့တက်မတော်ကြောထောင်းနောက်ခံပြည်ခိုင်ပြိုးပါတီကတော့အပြတ်သတ်ရှုံးနေမှုနဲ့ကြုံခဲ့ရပါတယ်။တိုင်းပြည်အတွက်အရေးကြီးတဲ့ပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ492နေရာမှာပြည်ခိုင်ပြိုးပါတီက42နေရာပဲအနိုင်ရပါတယ်။အဲဒီမှာတေချာပေါက်အနိုင်ရဖို့အဖက်ဖက်ကပြင်ဆင်ပြီးမှဝင်တဲ့မဲဆန္ဒနယ်မြေတချို့ပါနေတာမို့တကယ့်ပြည်သူလူထုဆန္ဒနဲ့နေလားငါလားပြိုင်ဆိုင်ရရင်ဒီထက်တောင်အခြေအနေဆိုးနိုင်ပါသေးတယ်။ပြည်ခိုင်ပြိုးပါတီဘာကြောင့်ရှုံးတာလဲ။လက်ရှိပြည်ခိုင်မျိုးပါတီရဲ့ရည်တည်မှုအနေအထားကြောင့်တိုင်းပြည်ဘလောက်ထိခိုက်နစ်နာနေရသလဲရှေ့နာကပြည်ခိုင်မျိုးပါတီဘလို့ဆက်ပြီးရည်တည်သင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လက်ရှိပြည်ခိုင်မျိုးပါတီအနိုင်ရရှိမှုဟာ 8.5% ခန့်လုံးပဲရှိပါတယ်အာဏာရပါတီမဆိုထားနဲ့အတိုက်ခံပါတီလို့တောင်မခေါ်နိုင်တဲ့အထိမဆိုစလောက်လေးပဲအနိုင်ရခဲ့တာပါဒါကိုတခွနဲ့ပြောရရင်ပြည်သူတွေကမကြိုက်လို့မဲမပေးလို့ရှုံးရတာဖြစ်ပါတယ်အခုရလနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီခေါင်းဆောင်တွေကိုယ်တိုင်အံ့ဩတုန်လှုပ်ကြတယ်။တကယ်လို့သာအခုလိုရလမျိုးထွက်ပေါ်လာမယ်ဆိုတာကြိုတင်မှန်းဆနိုင်ရင်ရွေးကောက်ပွဲတောင်လှုပ်ပေးနိုင်ပွဲမရှိဘူးလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါဗျ။ဒါဆိုရင်ပြည်ခိုင်မျိုးပါတီခေါင်းဆောင်တွေမမျော်မှန်းနိုင်လောက်တဲ့အနေအထားအထိဘာကြောင့်အရှုံးကြီးရှုံးရတာပါလဲ။ပြည်ခိုင်မျိုးပါတီအပြက်အသက်ရှုံးနေရခြင်းမှာအကြောင်းအချက်များစွာပါဝင်နိုင်ပါတယ်။တိတိကျကျနဲ့အသေးစိတ်သိလို့ရင်ပါတီကိုယ်တိုင်ကကောင်းကောင်းမွန်မွန်သူတေသနာလို့အပြေရှာမှဖြစ်နိုင်မှာပါအဓိကအကြဆုံးအချက်ကတော့ပါတီကိုရိုးရိုးနိုင်ငံရေးပါတီတရက်အဖြစ်စနစ်တကျတည်ဆောက်မှုမရှိခဲ့တာပါလုံးဝမတည်ဆောက်ခဲ့ဘူးလို့တောင်ပြောနိုင်ပါတယ်ဒီမိုကရေစီစနစ်မှာပါတီတစ်ခုကအမတ်တယောက်ရွေးချယ်ခံရဖို့ဆိုရင်ပြည်သူလူထုကမဲပေးမှဖြစ်မှာပါပြည်သူလူထုကထောက်ခံမှဖြစ်မှာပါအတင်းကျပ်ဖိအားပေးလို့အကြောက်တရားနဲ့မဲပေးရတယ်ဆိုတာမျိုးဟာအာဏာရှင်ခေတ်မှာဖြစ်နိုင်ပေမဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီခေတ်မှာမဖြစ်နိုင်ပါဘူ
းပြည်ခိုင်မျိုးပါတီတည်ထောင်သူတွေဟာအဲ့ဒီအချက်ကိုလုံးဝနားလည်ဖို့မရသလိုအဲ့ဒီနည်းနဲ့လည်းပါတီကိုလုံးဝမတည်ဆောက်ခဲ့ပါဘူးကိုယ့်ပါတီကိုဘယ်လိုလူဒန်းစားဘယ်လိုလူမျိုးတွေကထောက်ခံနိုင်မလဲသူတို့ထောက်ခံမှုရအောင်ပါတီကဘာတွေလုပ်ပေးမလဲအစရှိသဖြင့်မူဝါဒလမ်းစဉ်ချစည်းရုံးတာတွေလုံးဝမရှိခဲ့ပါဘူးပါတီတည်ဆောက်ရေးနဲ့ပတ်သက်ရင်လည်းပြည်သူတွေပါတီကိုဝင်ရင်ဘာတွေအကျိုးများရနိုင်မလဲတနေ့ပါတီထိတ်တန့်ကောင်းဆောင်ဖြစ်လာမလားအမတ်ဖြစ်မလားပါတီနိုင်ရရင်ဘ ਹੁ အစိုးရတိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှာနေရာရမလားပြည်သူတွေကိုဘာတွေလုပ်ပေးခွင့်ရှိမလဲစတာတွေနဲ့ပတ်သက်ပြီးတော့လဲသာမန်ပါတီတွေမှာရှိတဲ့မျှော်လင့်ချက်လောက်တောင်အောက်ခြေပြည်ခိုင်မျိုးပါတီဝင်တွေမှာရှိမနေပါဘူးပြည်ခိုင်ပြိုးတဲ့ဝင်ရင်ခိုင်းတာလို့အောက်ခြေမှာအခွင့်အရေးနည်းနည်းပါးပါးပဲရမယ်ကျန်တာဘာမှမမျှော်လင့်တဲ့ပါတီဆိုတာစစ်ဘုတ်ချုပ်ဟောင်းတွေအတွက်ပဲမင်းတို့အတွက်ဘာမှမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ပါဒီလိုနီးနဲ့ဖွဲ့စည်းထားတဲ့အတွက်ပြည်ခိုင်ပြိုးပါတီဆိုတာအဖွဲ့ဝင်ဗနသန်းရှိတဲ့ကြွေးကြော်ထားပေမဲ့တကယ်တကယ်ပါတီဝင်စစ်စစ်သိန်းကနန်းတော်မရှိတော့ပါဘူးမဲပေးထောက်ခံမဲ့ပြည်သူဆိုတာကတော့ဝေလာဝေးဆိုတဲ့သဘောတွေ့ရမှာဖြစ်ပါတယ်တစ်ဆက်တည်းပါတီခေါင်းဆောင်ဆိုတဲ့စစ်ဗိုလ်ချုပ်ဟောင်းတွေကလည်းပါတီကိုနိုင်ငံရေးအရတီဆောက်ဖို့နိုင်ငံရေးအလုပ်လုံးဝမလုပ်ပဲစစ်တပ်ပုံစံအထက်ကအမိတ်အောက်ကနာခံဆိုတာတခုတည်းလုပ်ခဲ့ကြတာပါပြည်ခိုင်ပြိုးပါတီပက်ပက်ဆက်ဆက်ရှုံးနေခဲ့ရတာမှာအဲ့ဒီအချက်ကအဓိကပါ
အဲ့အရာအပြင်အခြားအချက်လက်တွေလည်းရှိနိုင်ပါတယ်စစ်ဘိုလ်ချုပ်ဟောင်းတွေရဲ့ပါတီဖြစ်တဲ့ခေါင်းဆောင်တွေဆိုတာသူတို့ကိုသူတို့ကြီးပွားချမ်းသာစေပြီးတိုင်းပြည်နဲ့ပြည်သူကိုစီရဲတွေနဲ့ဆွဲချခဲ့သူတွေဖြစ်တဲ့စတဲ့တသက်လုံးရှိလာတဲ့အမုန်းတရားတွေနဲ့မဲမပေးခဲ့တာမျိုးပါနိုင်တယ်လို့ပြည်ခိုင်ဖြိုးခေါင်းဆောင်ပိုင်းရဲ့အလွန်ကြီးမားတဲ့ ခိုင်းကဏအကွဲပြဲလိုကိစ္စမျိုးတွေကလည်းအခုလိုရှုံနေမှုမျိုးစီခေါ်ဆောင်သွားတာဖြစ်နိုင်ပါတယ်။အခြားအချက်တွေလည်းရှိနိုင်သေးတယ်လို့ထိတဲ့ပို့အရေးကြီးတာကဒီအရှုံးဟာပြည်ခိုင်ပြိုးပါတီတခုတည်းရဲ့အရှုံးမဟုတ်ပဲတက်မတော်အတွက်ပါအရှုံးဖြစ်စေခဲ့တဲ့ကိစ္စပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြည်ခိုင်ပြိုးပါတီကိုအရေးစစ်အာဏာရှင်တွေကဖန်တီးပေးတာဖြစ်ပါတယ်။စစ်အာဏာရှင်တွေဟာသူတို့ကိုဆက်ခံတဲ့တက်မတော်စစ်ကောင်းဆောင်တွေကိုဖွဲ့စည်းပုံအရတိုင်းပြည်ကိုအုပ်ချုပ်မဲ့သမ္မတတယောက်ရွေးချယ်ရမှာကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းမဲကိုရပြီးသားဒါကြောင့်ပြည်ခိုင်ပြိုးပါတီအတွက်ရွေးကောက်ပွဲမှာနောက်ထပ်26ရာခိုင်နှုန်းလောက်ရအောင်စူးစမ်းပြီးအဲ့ဒါမျိုးလုပ်နိုင်ရင်မင်းတို့တွေနောက်နှစ်ပေါင်းများစွာတိုင်အောင်တိုင်းပြည်ကိုရာနှုန်းပြည့်စိုးမိုးအုပ်ချုပ်သွားနိုင်မယ်ဆိုတဲ့မှားရွေးနဲ့အတွေးခေါ်တွေကိုသွတ်သွင်းပေးထားခဲ့ပါတယ်တမတော်ခေါင်းဆောင်တွေဟာအဲ့ဒီအတွေးခေါ်တွေကိုစုပ်ကင်ပြီးရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနိုင်ရဖို့နှီးပေါင်းစုံနဲ့စ조사ပေးခဲ့ပါတယ်။အရေးအချင်းရှိတဲ့တပ်မှုတွေကိုတက်ကအတင်းအကျပ်အနားယူခိုင်းပြီးပြည်ခိုင်ပြိုးအမတ်တွေအဖြစ်ဝင်ပြိုင်ခိုင်းတယ်လို့တမတော်သားတွေပြည်ခိုင်ပြိုးကိုမဲပေးအောင်လဲနှီးအမျိုးမျိုးလုပ်ခဲ့ကြတာဖြစ်ပါတယ်
။နောက်ဆုံးဒါတွေမအောင်မြင်တယ်လို့တမတော်ဘက်ကလည်းအရက်ပဲရောက်သွားတဲ့တပ်မှုအများပြားဆုံးရှုံးခဲ့ပါတယ်။အထူးသဖြင့်တမတော်ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးဘက်ကိုအာယုံရောက်ခြေလှမ်းကျွံပြီးအခြားတပ်တီဆောက်ရေးစွမ်းရည်မြင့်တင်ရေးအချုပ်ချာအာဏာတည်တံ့ခိုင်မြဲရေးလုပ်ကံရမှာလိဟင်းမှုတွေဖြစ်စီပါတယ်ဒီအတွက်အကောင်းဆုံးဖြေကတော့တပ်မတော်အနေနဲ့ပြည်ခံမျိုးပါတီနဲ့လုံးဝအဆက်အသွယ်ဖြတ်ရေးပါပဲပြည်ခံမျိုးပါတီအနေနဲ့လည်းဆက်ပြီးရှင်သန်ကျင်နေဆိုရင်တပ်မတော်နဲ့အဆက်ဖြတ်နိုင်ငံရေးပါတီတရားအဖြစ်ပြန်လည်တည်ဆောက်ပြီးပြည်သူကိုရိုးရိုးသားသားစီရင်မှုပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
မအေးတနာကျော်စီစဉ်နေဆက်တဲ့မြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကဘာတလွှားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မတ်အင်ဂျင်နာနဲ့ကိုငိမ့်ချန်တို့ကစီစဉ်တင်ဆက်ထားဖြစ်ပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံအလဲပိုင်းဂွာနာဂျာတိုပြည်နယ်လီယွန်မြို့မှာတနွေမနေ့နေ့က14ချိန်မြောက်နှစ်ပတ်လည်နိုင်ငံတကာမီးဘုံပြန်ပွဲတော်ကိုကျင်းပရမှာရောင်စုံမီးဘုံပြန်တွေကိုလွှတ်တင်ခဲ့ကြပါတယ်။လေးရကြာကျင်းပတဲ့အဲ့ဒီပွဲတော်အတွင်းဂီတဖျော်ဖြေပွဲတွေ၊ပြပွဲတွေ၊မိသားစုလိုက်ပျော်ရွှင်စေတဲ့အစီအစဉ်တွေအပြင်မီးဘုံပြန်တွေကိုလည်းစီးနိုင်ကြပါတယ်။2002ခုနှစ်တုန်းကမီးဘုံပြန်28ခုပါဝင်ခဲ့တဲ့ဒီပွဲတော်ကိုစတင်ခဲ့ခြင်းကလေးကဆိုရင်လူပေါင်း2သန်းကျော်လာရောက်ကြတယ်လို့ပွဲတော်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်ပွဲတော်မှာတော့မက္ဆီကိုစီးတီးကနေ249မိုင်ဝေးတဲ့လီယွန်မြို့ပြပန်းချံပေါ်မှာကောင်းကင်မှာမီးဘုံပြန်အလုံး200ကျော်ပြန်တန်းလာတွေကိုပွဲလာသူတွေတွေ့ကြရမှာပါ။တချို့မီးဘုံပြန်တွေမှာစီးပွားရေးကြော်ညာတွေပါပြီးတချို့မှာတော့နာမည်ကျော် Star Wars ရုပ်ရှင်တွေကဇက်ကောင်ရဲ့ဦးကောင်းပုံစံအပါအဝင်လူကြိုက်များတဲ့ဇလန်းတွေနဲ့ရုပ်ရှင်တွေတဲကဇက်ကောင်ပုံတွေနဲ့တရံတူလှုပ်ထားတဲ့မီးဘုံပြန်တွေပါဝင်ပါတယ
်ဂျပန်နိုင်ငံတိုကျိုမြို့မှာဘွန်ဂျိုလေးနူဗိုဝိုင်မျိုးစကိုတောက်သုံးတဲ့နှစ်ပတ်လည်အခမ်းအနားကျင်းပခဲ့တာမှာတချို့တွေကဝိုင်နေထဲ့ထားတဲ့ရေချိုးကန်တွေကိုဝင်ဆိုင်ပြီးတော့ဆင်နွှဲခဲ့ကြပါတယ်ဒီအပန်းဖြေနေရာစီဘွန်ဂျိုလေးနူဗိုရောက်လာတဲ့အထိတ်အမှတ်ဖြစ်ရှင်းနှစ်မြောက်ပွဲဖြစ်ပါတယ်ဘွန်ဂျိုလေးနူဗိုဝိုင်ထွက်တဲ့ပြင်သစ်နိုင်ငံဘွန်ဂျိုလေးဒေတာဘတ်မှာဆိုရင်ပထမဦးဆုံးဒီဝိုင်အမျိုးအစားကိုထုတ်လုပ်ပြီးသွားရင်အထိတ်အမှတ်ပွဲတွေလုံးလေးရှိတာကြောင့်အဲ့ဒီဘက်ကနေကူးဆက်လာတဲ့ထုံးစံတစ်ခုဖြစ်ပါတယ်အခုဂျပန်ကအပန်းဖြေစပါမှာတော့ပါဝင်ဆင်နွှဲသူပေါင်း60ကျော်လောက်ရှိပြီးတော့ဒီလိုမျိုးဘွန်ဂျိုလေးဝိုင်ရေးချိုးပြီးဆင်နွှဲတာလည်း၈ချိန်မြောက်ဖြစ်ပါတယ်ပြောပြောပါပါနေတတ်တဲ့ဂျပန်ရဲ့ပွဲတော်တော်များများမှာအရက်ကမပါမဖြစ်ဖြစ်ပြီးတော့တစ်နှစ်ကိုဝန်ဂျိုလေးနူဗိုဝိုင်းခုနှစ်တသမာ9တန်းလောက်တင်သွင်းတဲ့အတွက်အမေရိကန်ပြည်ထောင်စုထက်၄ဆလောက်များပါတယ်ဝန်ဂျိုလေးဝိုင်းအနီကိုပုံမှန်အဖြစ်အရသာ2မျိုးနဲ့ထုတ်လုပ်ပြီးတစ်ခုကအတီးအရသာဖြစ်ပြီးတော့နောက်တစ်ခုကအနှဲငယ်ဖန်ပြီးအချိန်အနှဲငယ်ယူပြီးတော့ပြုလုပ်ရတာဖြစ်ပါတယ်ခင်ဗျာ
တရုတ်ပြည်အနောက်တောင်ပိုင်းကွေကျိုးပြည်နယ်ကကီလို400လောက်လေးတဲ့ကိုဝင်ဆောင်နွားမတကောင်ဟာအိမ်သာအတွင်းထဲပြုတ်ကျခဲ့တဲ့အတွက်မိသက်သမားတွေကယ်ဆယ်ခဲ့ကြရပါတယ် အကျယ်သုံးမီအနက်ခုနှစ်ပေလောက်သာရှိတဲ့တွင်းရဲ့အလဲမှာပြုတ်ကျပြီးပြန်ထွက်ဖို့ခက်ခဲနေတဲ့နွားမကြီးကိုမိသက်တွေကလည်းတော်တော်လေးခက်ခက်ခဲခဲစူးစမ်းကယ်ဆယ်ခဲ့ကြရတာပါ။အဲ့ဒီတည်းမှာမှနွားကလည်းကိုဝင်ကြီးနဲ့ဖြစ်နေတော့အပြင်ကိုဆွဲထုတ်နေချိန်မှာလွတ်ထွက်သွားရင်နွားမကြီးတွေမဟုတ်ပဲသူ့ရဲ့ကိုဝင်ကိုပါထိခိုက်သွားနိုင်ပါတယ်။နောက်ဆုံးမှာတော့မိသက်ကားရဲ့ဝင်းချီလက်တံနဲ့ဆွဲထုတ်ခဲ့ရပါတယ်။ဒီနွားမဟာရွာသားဖူဖာလင်းရဲ့မိသားစုပိုင်ဆိုင်မှုဖြစ်ပြီးတော့ဒီနွားသာတစ်ခုခုဖြစ်သွားရင်သူတို့မိသားစုတော့ဝင်ဝင်ရမယ့်နည်းလမ်းရှိတော့မှာမဟုတ်ဘူးလို့ပြောပါတယ်ရှင
်ဒါကတော့ကဘာတလွားထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါမယ်ခင်ဗျာ
။ Belgian Anavani ကတနင်္လာနေ့မှာနိုင်ငံရဲ့မြို့တော်အတွင်းလူညုံရေးသတိပေးမှုအမြင့်ဆုံးအဆင့်ဆက်လက်ပြီးတော့ထားရှိလိုက်ပါတယ်။စိုးရင်ရပြီးတော့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တက်ခက်ခံနိုင်ရတဲ့ချင်းချောက်မှုတွေကြောင့်ကျောင်းတွေကိုလည်းပိတ်ထားလိုက်တယ်လို့တနင်္ဂနွေနေ့အမျိုးသားလူညုံရေးကောင်စီအစည်းအဝေးကျင်းပပြီးချိန်မှာဝန်ကြီးချုပ် Charles Mitchell ကပြောဆိုလိုက်ပါတယ်။တမ်ပီရဲ့တခြားနေရာဒေသတွေမှာတော့ချင်းချောက်ခံရမှုအဆင့်၄ဆင့်ရှိတဲ့နဲ့အဆင့်၃မှာထားလိုက်ပါတယ်။တောက်ကြနေကမာလီနိုင်ငံရဲ့မြို့တော်ဘမာကိုဟိုတယ်တစ်ခုမှာ Jihad တမားတွေရဲ့တက်ခတ်မှုကြောင့်လူပေါင်း၁၉ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တရားရှိသူ၃ဦးထက်မနည်းကိုမာလီအာနာပိုင်တွေကတနင်္ဂနွေနေ့မှာလိုက်လံစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။ဖန်စီထင်းထင်းထားတဲ့ Washington Post သတင်းစာရဲ့သတင်းတောက် Jason Rezaian အပေါ်တူလီယိုမှုနဲ့ပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပြီးတဲ့နောက်ပြစ်မှုထင်ရှားတဲ့အတွက်ကာလဖော်ပြထားခြင်းမရှိတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်နိုင်ငံကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်အခုလိုထောင်ဒဏ်အပြစ်ပေးလိုက်ကြောင်းနိုင်ငံပိုင်ရုပ်သံ website ကနေအီရန်နိုင်ငံရဲ့ဥပဒေရေးရာပြောခွင့်ရသူဂူလမ်ဟူစိန်မူဆာနီအဂျဟီကကြေညာလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့အနေနဲ့အကြမ်းဖက်မူဝါဒတိုက်ခိုက်ချေမှုန်းရေးမှာပူးတွဲဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကတိုက်တွန်းနှိုးဆော်လိုက်ပါတယ်အခုလာမယ့်နှစ်စောစောပိုင်းကျရင်အကြမ်းဖက်မှုနဲ့အစွန်းရောက်ရေးဝါဒကိုတိုက်ဖျက်ဖို့အတွက်ပြည်စုံလုံးလောက်တဲ့အစီအစဉ်တစ်ခုကိုထုတ်ဖော်သွားမယ်လို့မစ္စတာဘန်ကီမွန်ကပြောလိုက်ပါတယ
်ဒါကတော့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာပေးကြတာဖြစ်ပါတယ်ဒီမနက်အစီအစဉ်မှုကထုတ်လုပ်ရေးမှုကတော့မိုက်ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်VOE American တာမနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနယ်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.